ဖန်စီခံရတဲ့မြန်မာကောင်းဆောင်တွေကိုမြန်မာစစ်တပ်အာဏာပိုင်တွေကအခုလိုတရားဆွဲဆိုလိုက်တာဟာတရားဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီဖြစ်စဉ်ကိုပိုပြီးအားနည်းသွားစေတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ပြောခွင့်ရကဗိုလ်ထုတ်ရေးမှာပဲဝေဖန်ပြောကြားလိုက်ပါတယ
်။ We continue and will continue to call for her immediate release, for the president's immediate release, and all others who have been detained.
ဖန်စီထိန်းသိမ်းခံရတဲ့ဒေါ်စန်းစုကြည်သမရဦးဝင်းမြင့်နဲ့ဖန်စီထိန်းသိမ်းခံရသူတွေအားလုံးကိုချက်ချင်းပြန်လုပ်ပေးဖို့တောင်းဆိုထားတယ်လို့ဆက်လက်တောင်းဆိုသွားမှာလည်းဖြစ်ပါတယ်။ဒေါ်စန်းစုကြည်ကိုအခုလိုတရားစွဲတာဟာမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီဖြစ်စဉ်ကိုထပ်လောင်းအားနည်းရုပ်ရော့စေပါတယ်လို့ကုလပြခွင့်ရစတီဖန်ဒူဂျာရစ်ကပြောပါတယ်။ဒါအပြင်ဖန်စီခံတရသူတွေရဲ့အခြေအနေအပေါ်မှာလည်းအများကြီးစိုးရိမ်ပူပန်ပြီးကြောင်းနဲ့လက်ရှိအချိန်ကကာယောဂါဖြစ်နေခြင်းမို့ပိုပြီးစိတ်ပူပန်ရစေကြောင်းလည်းသူကပြောပါတယ်။ဒေါန်ဆန်းစုကြည်နဲ့တိုက်ရိုက်ဆက်သွယ်ရတဲ့သူရှိတယ်လို့မကြားရတယ်လို့ကုလသမဂ္ဂအနေနဲ့စစ်တပ်ကအပြည့်ဆုံးပုဂ္ဂိုလ်တွေနဲ့လည်းစကားပြောကြနိုင်သေးခြင်းမရှိဘူးလို့လည်းပြောပါတယ်။ကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အနေနဲ့လည်းအဆက်အသွယ်ရဖို့နဲ့စကားပြောနိုင်ဖို့ပြောဖို့ဆိုဖို့လိုအပ်တဲ့ဘသူနဲ့မဆိုဆက်သွယ်စကားပြောသွားမယ်လို့လည်းကုလပြောခွင့်ရစတီဗင်ဒူဂျာရစ်ကပြောပါတယ်ခင်ဗျ။